ဖုတ်ပြန်ဟမ်းမင်းကြီးဖရန်စစ်ကိုမြန်မာနိုင်ငံကိုကြွရောက်ဖို့ဖိတ်ကြားထားတာကိုသမရဦးသိန်းစင်အစိုးရအနေနဲ့လှိုက်လိုက်လှဲလှဲပူးပေါင်းဆောင်ရွက်ဖို့ CBCN လို့ခေါ်တဲ့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကလှူလာကြောင်းပြောခွင့်ရဖာသာတဦးက VOA ကိုပြောပါတယ်2014ခုနှစ်နိုဝင်ဘာလ22ရက်ကနေ23ရက်နေ့အထိမြန်မာနိုင်ငံမှာ3ရက်တာကျင်းပမယ်ကက်သလစ်သာသနာရောက်ရှိခြင်း2500ပြည့်ပွဲတော်ကိုပုပ်ယဟန်မင်းကြီးကြွရောက်ပေးဖို့ CBCN ကဖိတ်ကြားထားတာပါမန်ရင်ချင်းနိုင်ကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါအခုလိုပုပ်ယဟန်မင်းကြီးဖရန်စစ်မြန်မာနိုင်ငံကိုကြွဖို့ဖိတ်ကြားကမ်းလှမ်းထားပေမဲ့လာပြစ်မလာပြစ်ကိုတော့အခုချိန်ထိ Vatican နန်းတော်ကအကြောင်းမပြန်သေးဘူးလို့CBCN လို့ခေါ်တဲ့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ရဲ့ပြောခွင့်ရ Father Morris Nyunwe က VOE ကိုပြောပါတယ်
။ဟိုကျွန်တော်တို့ဖိတ်ကြားထားတာတော့မှန်ပေမဲ့လို့ဟိုဘက် Vatican ကနေပြီးတော့ကတရားဝင်လာပါမယ်ဆိုတဲ့ဒီအကြောင်းပြန်ချက်တော့ကျွန်တော်တို့မရသေးဘူးခင်ဗျ။မနေ့အောက်တိုဘာလကလေးကကျွန်တော်တို့ဖိတ်ထားပါတယ်။နောက်ဒုတိယတစ်ချိန်နဲ့နောက်တစ်ခါပြန်ထပ်ဖိတ်ပါသေးတယ်။ဒါပေမဲ့လို့ဟမင်းကြီးအနေနဲ့ကလည်းသူခီးစင်နေရအများကြီးရှိနေတဲ့အခါကျတော့ကျွန်တော်တို့ဟိုသူပေးနိုင်မပေးနိုင်တော့ကျွန်တော်တို့အတိအကျပြောလို့မရသေးဘူးပေါ့။ညမင်းကြီးအနေနဲ့ကတော့ဒီအာရှကက်ကိုလာဖို့သူစိတ်ဝင်စားတယ်၊ဆန္ဒရှိတယ်ဆိုတာကိုပဲသူပြောခဲ့ပါလေ။ဒါပေမဲ့အချိန်ပိုင်းနဲ့ပတ်သက်ပြီးတော့စိတ်ဝင်ထုတ်ပြန်ကြေညာခြင်းဒါမှမရှိသေးပါဘူး
။မြန်မာနိုင်ငံကိုကက်သလစ်သာသနာရောက်ရှိခြင်း2500ပြည့်ပွဲတော်ကိုပုပ်ယဟန်မင်းကြီးကြွရောက်ပေးဖို့ဖိတ်ကြားထားတဲ့ကိစ္စမှာမြန်မာအစိုးရဘက်ကပူးပေါင်းဆောင်ရွက်ပေးဖို့လူလာကြောင်းဖာသာကပြောပါတယ
်တကယ်လို့ဒါနိုင်ငံတော်အကြီးအကဲတွေအနေနဲ့လည်းပဲသူတို့ကဒီရောက်ကိုစိတ်ဝင်စားပြီးတော့သူတို့ကလည်းလှိုက်လိုက်လဲလဲသူတို့ဘက်ကဖိတ်ခေါ်မယ်ဆိုလို့ရှင်တော့ပူပေါင်းတာပေါ့ဗျာကျွန်တော်တို့ဒီလုံခြုံရေးကိစ္စတွေပါလေအတွက်ပါပို့ပြီးတော့ကသိချရတာပေါ့လေနောက်ပြီးတော့ဗမာပြည်ရဲ့ဗုဒ္ဓဘာသာရဲ့သဘောထားကြီးမှုနဲ့သူတို့ရဲ့တကယ်မြန်နစာအမှန်ကိုလည်းပဲလူများတွေသိသွားတာပေါ့လေ
ဆက်လက်ပြီးတော့2500ပြည့်ပွဲတော်ကျင်းပရတဲ့ရည်ရွယ်ချက်ကိုအခုလိုရှင်းပြပါတယ
်ဒီ2500ပြည့်ဆိုတာကတော့ကက်သလစ်ဘာသာဝင်တွေပမာပြည်ကိုစပြီးတော့ခြေချတဲ့အချိန်ကိုကျွန်တော်တို့အဓိကထားပြီးတော့ကပြန်ပြီးတော့ကျင်းပတာပါဟိုသာသနာလာပြုတဲ့နေ့တွေကိုကျင်းပတာမဟုတ်ဘဲနဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေပမာပြည်ကိုလာပြီးတော့စတင်ရောက်ရှိခဲ့တာ2500ရှိပြီဒီမြန်မာပြည်မရှိတဲ့သူတွေနဲ့လည်းပဲနှစ်ပေါင်းများစွာတွေ့ပြီးတော့ကအသက်ရှင်နေထိုင်ခဲ့တယ်ဆိုတော့အတူတကွချင်းတွဲနေထိုင်ခြင်းကို existence ကိုပို့ပြီးတော့ကတည်လာရလေအောင်အတိတ်တုန်းကတကယ်လို့ဘာသာဝင်တွေအနေနဲ့အမားတွေရှိခဲ့ရင်လည်းပဲတောင်းပန်ဖို့ပေါ့လေကောင်းတာတွေရှိခဲ့တော့လေအဲ့ဒါလေးတွေကိုပြန်ပြီးတော့အစီနောင်လာနောက်သားတွေကအတူယူပြီးတော့နိုင်ငံတော်တည်ဆောက်ရေးမှာစစ်တပ်တအားနဲ့ပါဝင်ပြီးတော့ကလှုပ်ဆောင်ကြဖို့ဆိုတော့ဒီရဲ့တဲ့ဝဲတော်ကျင်းပခြင်းဖြစ်ပ
ါ2500ပြည့်ပွဲတော်ကိုပုပ်ယဟန်မင်းကြီးကိုယ်တိုင်မလာရောက်နိုင်ဘူးဆိုရင်ကိုယ်စလဲဖြစ်အခြားဆရာတော်တပါးကိုဆေးလွတ်မှာဖြစ်တယ်လို့ဗာတီကန်နန်းတော်ကပြောဆိုထားကြောင်းမြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးများအဖွဲ့ချုပ်ကပြောပါတယ်အမျိုးသားဒီမိုကရေစီဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ရဲ့ဥရောပခီးစဉ်တွင်မှာပုပ်ယဟန်မင်းကြီးဖရန်စစ်နဲ့ဗာတီကန်နန်းတော်မှာတွေ့ဆုံခဲ့တယ်လို့ထိုင်းဝန်ကြီးချုပ်ရင်လက်ရှင်နဝါနဲ့လည်းပုပ်ယဟန်မင်းကြီးတွေ့ဆုံခဲ့ရမှာထိုင်းနိုင်ငံကိုကြွားရောက်ချီးမြှင့်ဖို့ထိုင်းဝန်ကြီးချုပ်ကဖိတ်ကြားခဲ့တယ်လို့သတင်းတွေမှာဖော်ပြထားပါတယ်ရှင်